ဒီနေ့ပွဲနဲ့ပတ်သက်လို့ဆရာကျွန်တော်နည်းနည်းသိချင်လို့ပါပြည်သူ့ခေနှစ်နှစ်ပြည့်ကျင်းပတာ
အဲကျွန်တော်တို့နည်းနည်းမရဘူးအထိမ်းအမှန်အနေနဲ့ freedom of the press ပေါ့နော်စာနယ်ဇင်းလွတ်လပ်ခွင့်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးဝိုင်းလုပ်တယ်ဗျာအဓိကဥဆောင်ပြီးတော့ဆွေးကြတာတော့လွတ်လပ်သောစာနယ်ဇင်းများနဲ့ democracy ဆိုတဲ့ခေါင်းစဉ်နဲ့ကိုမင်းကိုနိုင်နောက်ပြီးယနေ့မြန်မာစာနယ်ဇင်းနေကြုံတွေ့နေရတဲ့ခက်ခဲပြဿနာများဆိုတဲ့ခေါင်းစဉ်နဲ့ကိုစောသက်ထွေးပြီးတဲ့နောက်စာနယ်ဇင်းလွတ်လပ်ခွင့်ဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်ဒီနောက် journalistic ethics ပေါ့နော်အဲ့ဒီကောင်းစင်နဲ့အေယာဝတီ magazine ကအင်္ဂလိပ်ပိုင်း editor ကိုကျော်စွာမှုအဲတို့ဒါကျွန်တော်၄ယောက်ပြောတယ်ကဘာပရိကဆရာမဝန်သားပေါ့နော်ဒီနောက် channel ပြိသက်ထဲက50-60ယောက်လောက်ဆွေးနွေးကြတယ်ခင်ဗ
ျဟုတ်ကဲ့ဆရာအဲ့တော့ဆရာဒီဆွေးနွေးချက်တွေစာတန်းတွေအရာပေါ့နော်ဒီဗမာပြည်ရဲ့စာပေလွတ်လပ်ခွင့်အဆင့်တန်းဆရာတို့ဘယ်လိုကောက်ချက်ဆွဲလို့ရအောင်လဲဆရာ
အဲကျွန်တော်တို့ကတော့စာနယ်ဇင်းလွတ်လပ်ခွင့်ဆိုတဲ့ဟာရင်းနှီးဝါးနဲ့ဆိုင်နေနေပါပါကြလာလေဆိုပြီးအားလုံးလည်းပြောဆိုနေကြတာရှိတယ်ပေါ့ဗျာအဲတော့ဂျွန်လကုံလို့ရှိရင်စာပေစီစီလည်းမရှိတော့ဘူးဘာညာစသဖြင့်ပြောဆိုတာတွေလည်းရှိတယ်ပေါ့နော်သို့တော့တစ်ချိန်တည်းမှာအဲ့ဒီပြောဆိုတဲ့ဟာတွေအတိုင်းနဲ့သိပ်ပြီးတော့မဖြစ်ပဲနဲ့အခုတော့ဖြစ်လာတာတွေကစာနယ်ဇင်းတွေအဲတမားတွေရေယူခံရတာတရားစွဲခံရတာတွေဒီလိုရှိလာတယ်ပြီးရနောက်လွတ်တော်မှာလည်းအခုဒီပုံနှိပ်မီဒီယာနဲ့ပတ်သက်တဲ့ဥပဒေကြမ်းတစ်ခုတင်မယ်ဆိုတော့ဇာအကြမ်းမြင့်သိရတယ်ဒီကြမသိရဘူးအဲ့ဒီဥပဒေဟာကျွန်တော်တို့အနေစင်းသမားအတွက်ဟိုချုပ်ချယ်ကန့်သတ်တဲ့ဟာတွေဖြစ်မလားလွတ်လပ်ခွင့်ကိုကာကွယ်တာဖြစ်မလားဒီအရာမသိရသေးတဲ့အနေအထားပေါ့ဗျာအဲ့တော့ဒီကနေ့ရှိနေတဲ့လွတ်လပ်ခွင့်လောက်ကင်ခွင့်အနေအထားတွေကိုသုံးသပ်ပြီးတော့ပြောချက်ဆိုချက်ထားပါဗျာအ
ဲ့တော့အခုဒီထွက်လာမဲ့ဥပဒေမူကြမ်းအရာကိုဆရာတို့ဘယ်လိုခံမှန်းလဲဆရာ
အဲ့ဒီဥပဒေကြမ်းကိုကျွန်တော်တို့ကမသိရသေးဘူးပေါ့ဗျာ
ဟုတ်ကဲ့
သိရသေးဘူးအဲ့ဒီဥပဒေကြမ်းမတိုင်ရင်ရင်းနှောင်းကဥပဒေကြမ်းတစ်ခုရဲ့မာတိကာကိုတော့ကျွန်တော်တို့ဖတ်ရဦးတယ်အဲ့ဒီအရာဆိုတော့ကျွန်တော်တို့ကလွတ်လပ်ခွင့်အပိုင်းတွေထဲကျွန်တော်တို့ကန့်သတ်မဲ့အပိုင်းတွေများတယ်လို့အချမ်းမရပြင်ယူဆတယ်ဗျဒါမှလို့ခုနောက်ပိုင်းမှာတော့အဲ့ဒါတွေကိုနည်းနည်းပြင်ဆင်တယ်လို့တော့ပြောတယ်အဲဒီစိတ်ကတော့တကယ်တွေ့ရမှသိရမှာပေါ့နော
်ဟိုတလောကလည်းကျွန်တော်တို့ဒီစာပေလောကအတိုင်းဝိုင်းနေပဲကျွန်တော်ကြားတယ်ဆရာရဲ့ဒီဥပမာ7 July ကိစ္စလို့ဟာမျိုးတွေဟဲ့လားဘာကသာနဲ့ပတ်သက်တဲ့သတင်းမျိုးတွေနောက်ရခိုင်နဲ့ပတ်သက်တဲ့သတင်းမျိုးတွေပေါ့ဒါမျိုးတွေကိုဟိုဖြစ်နိုင်တော့မရင်းနဲ့ဆိုတာမျိုးညွန်ကြားတယ်ဆိုတော့ကြားတယ
်ဟုတ်ကဲ့ဟုတ်ကဲ့ဒီစာနယ်ဇင်းလွတ်လပ်ခွင့်ဆိုတာကတော့ကျွန်တော်တို့လုံးဝလွတ်လပ်တဲ့စာနယ်ဇင်းဆိုတဲ့အနေအထားမျိုးကတော့လက်တလုံးဖြစ်ဖို့လို့ကျွန်တော်တို့မထင်သေးဘူးပေါ့ဗျာ။ဘာလို့လဲဆိုတော့ကျွန်တော်တို့စာနယ်ဇင်းလွတ်လပ်ခွင့်နဲ့ဒီဒီမိုကရေစီနဲ့ဟာတွဲပြီးနေတယ်လို့မြင်တယ်လေ။အဲ့တော့ကျွန်တော်တို့တိုင်းပြည်ဒီမိုကရေစီအသွင်ကူးပြောင်းတဲ့ကာလပေါ့နော်။ကူးပြောင်းနေတယ်လို့ဆိုတာပေါ့ဗျာ။ transition လို့ဆိုတာပေါ့။အဲ့တော့ဒီမိုကရေစီအခွင့်အရေးတွေပြည်ပြည်ဝဝရတဲ့အချိန်ဒီမိုကရေစီပို့ပြီးခိုင်ခိုင်မာမာရှိတဲ့ချိန်လောက်ရောက်မှာပဲအဲ့ဒါနဲ့တပြိုင်တည်းတည်းပဲကျွန်တော်တို့စာနယ်ဇင်းလွတ်လပ်ခွင့်တွေကလည်းအဲ့ဒီချိန်လောက်မှာမှဖြည့်ဖြည့်ဝါးရရှိကြလိမ့်မယ်ကျွန်တော်တို့အဲ့လိုထင်တယ
်ဟုတ်ကဲ့ဟုတ်ကဲ့ဆရာအဲ့တော့တကယ်လို့ဆရာဒီစာပေလွတ်လပ်ခွင့်ကိုလွတ်လပ်ဖွင့်ပေးလိုက်တဲ့ဆိုရင်ရောဆရာတို့အနေနဲ့ဘယ်လိုပြောနိုင်မလဲဆရာ
စာနယ်ဇင်းကြတော့ရေးသားတာပေါ့နော်လွတ်လပ်ခွင့်ပေးရင်ကျွန်တော်တို့လွတ်လပ်လာဟောရေးသားကြမှာပေါ့ဗျာရေးသားတဲ့ခါမှာဟိုတချို့ကပြောတာတာဝန်ယူမှုဆိုတဲ့ဟာကိုပြောတော့ပေါ့နော်အဲ့တော့ဟိုဘယ်သူမှဆိုကိုလှုပ်လို့ရင်လှုပ်တဲ့လှုပ်ရဲ့တည်ရောက်မှုတွေတာဝန်ယူရမှာဆိုတော့တိကျတာပေါ့ဗျာစာနယ်ဇင်းသမားလည်းပဲနော်ဒီစာနယ်ဇင်းလှုပ်တဲ့တော်လှုပ်နေဆိုတော့ဒီကိုလှုပ်တဲ့လှုပ်ကြောင့်တည်ရောက်တဲ့တာဝန်တွေကတော့ကိုတာဝန်ယူရမှာကိစ္စတွေတာဝန်ယူရမှာဆိုတော့အားလည်းပါတယ်သဘောသူတို့ဘာတိကိနေနာမှုကိစ္စတို့အသေးချက်မှုတို့နော်အစိုးရကြီးညိုပြည့်စုံမှုတို့စသဖြင့်တိုင်းနဲ့ညီဆောင်းနိုင်တယ်ဆိုတာတွေတော့သိတယ်ဗျာအဲ့တော့စာနယ်ဇင်းတွေလှုပ်လှလှလှုပ်ခွင့်ကံခွင့်ရရင်လည်းပဲတို့မှာတော့အဲ့ဒီဟာတွေတော့ရှိတယ်ဆိုတာသိပြီးတော့တိုင်းတိုင်းတိုင်းတိုင်းနဲ့ပဲလှုပ်ကြမှာပါကျွန်တော်တို့မျှော်လင့်နေတာတောင်းနေတာကတော့အရင်တော့ရှိခဲ့တဲ့ဥပဒေတွေကတော်တော်ကျန်းနေဗျာ။တော်တော်တင်းကျပ်တဲ့ကိုလိုနီစစ်ကဥပဒေတွေဖြာရပေါ့ဗျာ။အဲ့တော့အဲ့လိုဟာမျိုးတွေကိုတော့ပဲဖျက်ပေးဖို့ရုပ်သိမ်းပေးဖို့အချို့စီလျော်အောင်သိမြအောင်ရင်ဆင်ပေးဖို့ဒါကိုပဲကျွန်တော်တို့ကလိုလာတာတောင်းဆိုချက်တဲ့သဘောရှိတာပါ
။ဟုတ်ကဲ့ဆရာ။ဆရာကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာကျေးဇူးပါဆရာ။